တော်ရရှိမြခင်ဗျာဟိုးရှေးကာလတုန်းကဖုံးမီနီလာတောက်ပြောင်ခဲ့တဲ့ဘာဘီလုန်အင်ပါယာကြီးရဲ့ရှင်ဘုရင်နေဘုခနေဇာမင်းကြီးဟာသူတီထားတဲ့ရုပ်တူကြီးကိုမပြဝုံမကိုးကွယ်ပဲနေတဲ့သူဘဲသူကိုမဆိုးအလျံညင်းကြီးရှိနေတဲ့မိတော်မီလျံမိဖို့ကြီးတဲ့ကိုချပစ်စေလို့အမိန့်ထုတ်ပြန်ခဲ့ပါတယ်မီလျံတဲ့ကိုအချခံမလားရုပ်တူကြီးကိုပြဝုံဥချမလားဒီလိုဆိုရင်တော့ကျွန်တော်တို့ဟာထာဝရအရှင်မြတ်စွာဘုရားသခင်ကိုညင်းပယ်စွန့်ပြစ်ရာရောက်လေပြီ။အိုးဘာပဲဖြစ်ဖြစ်နောက်ခါလာနောက်ခါစီအခုလောလောဆယ်တော့အသက်မသေးအနေသာဖို့အရေးကြီးတယ်ဆိုပြီးဘုရားရှင်ကိုကြောခိုင်းစွန့်ပြစ်မဲ့သူတွေကိုကျွန်တော်မျက်စီထဲမှာမြင်အောင်နေမိပါတယ်။ဒါပေမဲ့လို့ယုံကြည်ခြင်းခံမြဲပြီးရဲရဲကြီးနဲ့မိဖို့ကြီးတဲ့ကိုရှောင်လန်းသွားကြမဲ့သူတွေတကယ်ပဲရှိနေတဲ့အကြောင်းခရိယန်သမချမ်းရဲ့ဓမ္မဟောင်းချမ်းမိုင်းတွေကဒန်ယေလနဂတ်တိချမ်းအခန်းကြီးဆုံးအခန်းငယ်၁ကနေအခန်းငယ်၁၂အထိကိုဒီကနေ့တင်ပြတော့တမချန်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဟိုတစ်ချိန်တစ်ခါတုန်းကအဲ့ဒီလိုဖြစ်ခဲ့ဘူးသလိုအခုလဲခရိယန်များအနေနဲ့အသင့်ရင်ဆိုင်ဖို့ပြင်ဆင်ထားကြရမယ့်အကြောင်းဒန်ယေလနဂတ်တိချမ်းအခန်းကြီး၃အခန်းငယ်၁ကနေအခန်းငယ်၁၂အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာသုံးသပ်တင်ပြထားပါတယ်
။တင်ပြတော့တမချန်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။ရွှေစင်ရေငွေရေကြေးဝါရေနဲ့သန်းဆိုတဲ့တတ္တုသုံးမျိုးတတ္တုလေးမျိုးပေါင်းဆက်ထားတဲ့ရုပ်တုကြီးတစ်ခုတည်းကမတူညီသောဂန္ဓာကြီးလေးခုရဲ့အကြောင်းတွေးကိုအဖဖရာသခင်ဟာနေပုခတ်နီစာဆိုတဲ့ဘယင်ကြီးကနေတဆင့်တပားအမျိုးသားအာလုံတို့နဲ့သက်ဆိုင်တဲ့ဗျာဒိတ်တော်များအဖြစ်ကျွန်တော်တို့အတွက်ချထားပေးနေတယ်ဆိုတာကိုမိษွေတို့အာလုံသဘောပေါက်ကြလိမ့်မယ်လို့ထင်ပါတယ်မိษွေအပေါင်းတို့ခင်ဗျာအစကနဦးကလေးကဓာတုဒရပ်ပေါင်းအဖြစ်ဆက်ဆက်တာမျိုးလည်းမဟုတ်ဘူးသူသီးသန့်ဂန္ဓာများအဖြစ်သားလျင်သီးသန့်တည်နေခြင်းဖြစ်တယ်ဘာဘူးလုံဆိုတဲ့အညာကခစ်ကြီးကိုရွှေစင်ရဲ့အပိုင်းအဖြစ်အဆင့်အမြင့်ဆုံးဖော်ပြထားတယ်ပြီးတဲ့နောက်မှာတော့ငွေခစ်အဖြစ်ပါရှားတို့ရဲ့ empire ကျေးဝါအဖြစ် Greek Macedonia တို့ရဲ့ခစ်နဲ့နောက်ဆုံးမှာတော့သန်ခစ်ရောမနိုင်ငံတော်ခစ်ကြီးအဲ့ဒီလိုသမိုင်းအလွန်ထင်ရှားအလွန်ပြတ်သားတဲ့ခစ်ကြီး၄ခုအကြောင်းတို့ ਨੇ တကွာနောက်ဆုံးကြတော့အဲ့ဒီယောမခစ်ကစပြီးတော့မြေသရွတ်တွေယောနှောတဲ့ခြေဘွားတွေကိုဖော်ပြပေးလိုက်ခြင်းအဖြစ်အဆက်ဆက်သော empire တွေဟာခစ်တွေဟာတခုမှခိုင်ခံ့ခြင်းသဘောမရှိတော့တဲ့အဆုံးသတ်အခြေအနေကိုရောက်ရှိလာတယ်။တနည်းအားဖြင့်ယိုယွင်းပြီးရင်ယိုယွင်းကြီးနဲ့နောက်ဆုံးပြတ်သုံးကန်ဤပုံစံတွေပေါ်လာတယ်။အဆုံးတစ်နေ့မှာတော့အဲ့ဒီအချိန်မှာလူနဲ့မဆိုင်တဲ့ကြောက်တုံးကြီးတုံးဟာအဲ့ဒီရုပ်တုကြီးကိုအကျွင်းမဲ့ဝင်တိုက်ပြီးတော့အဲ့ဒီယုတ်ထုကြီးအကျွင့်မဲ့ပြတ်သုံးသွားရလိမ့်မယ်ဒီနေ့အဖြစ်ဒီယုတ်ထုကြီးဟာသူ့ကိုယ်သူအင်မတန်အယောင်အဝါတောက်ပါပါတယ်အင်မတန်ကြောက်เสียကောင်းပါတယ်အင်မတန်ထဲဝါလှပါတယ်ဆိုတဲ့အခြေအနေကနေပြီးတော့မှုန့်မှုန့်ကြီးရဲ့ကြေပြီးတော့ကောက်နေတနင်းတလင်းကအမှုန့်ကလေးတွေးလို့လေတိုက်တဲ့အချိန်မှာတရွရွကွယ်ပြောက်သွားရမှာဖြစ်တယ်ဆိုတဲ့အလွန်အံ့ဩဖွယ်ဗျာဒိတ်တော်များအကြောင်းကိုကျွန်တော်တို့ကြားနာခဲ့ကြပြီးပါပြီဒီပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တင်ပြခဲ့တဲ့အထင်မှာအကယ်၍မြတ်အငင်းပွားကျင်တဲ့လူတွေကတော့ရှိမှာပဲအဲ့လိုလူမျိုးတွေအနေနဲ့ကတော့အဲ့ဒီလူသားခစ်တွေကိုရည်ညွှန်းတာသာဆိုရင်နောက်ထပ်ကိုလံဘတ်ရဲ့နောက်ပိုင်းကိုလံဘတ်အောင်ပွဲနဲ့အတူဖြစ်ပေါ်လာတဲ့စက်မှုနဲ့သိပ်ပံပညာအတက်တွေထွန်းကားတဲ့ခစ်ကိုလိုနီခစ်ကွန်မြူနစ်ခစ်ကြီးတွေကြတော့ဘယ်လိုလုပ်မလဲအဲ့ဒါတွေကိုထည့်မပြောတော့ဘူးလားဆိုပြီးတော့မေးစရာရှိတယ်ဒါပေမဲ့ရှင်းရှင်းပြောရင်တော့အဲ့ဒီရွှေကစပြီးတော့သံအထိပြောနေတာတောင်မှတော်လှပြီဘဲခစ်မမဘဲလူခစ်လူသမိုင်းကိုမှဘုရားသခင်အဖို့ကတော့လူလူသူသူတောင်ထဲ့ပြီးတော့တွက်နေစရာမလိုဘူးရှင်းရှင်းပြောရင်သူ့ရဲ့ကြွလာတော်မူခြင်းနဲ့သူ့ရဲ့တရားစီရင်တော်မူခြင်းလူသမိုင်းကိုဆုံးခန်းသတ်စေခြင်းနဲ့ကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းကိုသာလျှင်သူဟာအဓိကထားပြီးတော့သူသွန်သင်ပေးလိုခြင်းဖြစ်တယ်ဆရာကိုကျွန်တော်ရှင်းပြခဲ့ပြီးပါပြီဟုတ်ပါတယ်ကျွန်တော်လူတွေကသာကိုယ့်ခစ်နဲ့ကိုယ့်သမိုင်းကိုအထင်ကြီးနေကြတာဖျားခင်အဖို့ကတော့ဒါပါများဆန်းလို့တော့တိတ်ပြီးအရေးကြီးနေတာတခုကတော့အဲ့ဒီရွှေခစ်ကစပြီးတော့နောက်ဆုံးသံနဲ့မြေသရွတ်နဲ့ရောနှောတဲ့ခစ်အထိခစ်တွေဟာတဆင့်နောက်တဆင့်တံပိုးမှကျသွားတယ်ယိုယွင်းသွားတယ်စကတည်းကအခိုင်အမာရောနှောတာမဟုတ်တဲ့အကြောင်းကိုဖျားခင်ကဖော်ပြထားပါသေးတယ်ဟုတ်ပါတယ်တင်ယုံမျှတာရှိပါတယ်ဆက်ယုံတာဆက်ပါတယ်အကျွင့်မဲ့ဓာတုဓာတ်ပေါင်းနည်းနဲ့ပေါင်းစည်းမနေပါဘူးဒီအကြောင်းတွေကိုဒီရုပ်ထုကြီးနဲ့ပတ်သက်လို့ကျွန်တော်တို့အမှတ်ရထားဖို့အထူးပဲအရေးကြီးလာပါတယ်။မိတ်ဆွေအပေါင်းတို့သူ့ဖာသာသူဘလောက်ပဲအယောင်တွေတဖိတ်ဖိတ်တောက်ပြီးတော့လက်လက်ထနေပါစေ။သူ့ဖာသာသူဘလောက်ပဲထဲထဲဝါဝါကြီးကြီးမားမားကြီးဖြစ်နေပါစေ။ နေပုခ္ခနေစာအပါအဝင်အဘယ်မြည်သောသူရဲ့ကောင်းကြီးတွေပဲဖိမ့်ဖိမ့်တုန်လောက်အောင်ကြောက်နေကြပါစေ။ဒါကြီးဟာရုပ်ထုကြီးပဲမဟုတ်ဘူးလား။အသက်မရှိတဲ့အတဘောကြီးတစ်သက်ပဲ။ကျွန်တော်လူသားဟာဒါကြီးတွေအပေါ်မှာသာတွေးပြီးတော့သွေးလန့်နေဖို့မဟုတ်။ဒါကြီးကိုပိုင်သအုပ်စိုးသူဖြိုချဖျက်ဆီးပြီးတော့သာဝရနိုင်ငံတော်ကိုတီထောင်နိုင်သူကြောက်ဖြစ်သောကေတင်ရှင်ကိုသာအာကိုခိုလှုံဖို့အရေးကြီးလှတယ်ဆရာကိုကျွန်တော်ဒီကနေ့အထူးပြုမှတ်သားထားကြဖို့လိုပါ रे ဟုတ်ပါ रे မိတ်ဆွေတို့တကယ်တော့ဓမ္မဟောင်းကာလအတွင်းမှာပင်ဖြစ်ပေါ်ခဲ့တဲ့ခေတ်ကြီးလေးခုတည်းပို့ပြီးတော့ဘာမှလဲဆက်ပြီးတော့ဥပမာတွေဆောင်းနေစရာမလိုတော့ဘူးဆရာကိုမိတ်ဆွေစဉ်းစားကြည့်စီခြင်းပါ रे လူသမိုင်းဟာအစဉ်ချုံ၍ကြနေသောပြက်သုံးရာခင်များနဲ့သာဆက်ဆက်နေတာသိပြီးပြီဆိုရင်အဲ့ရာဟာဓမ္မရေးသဘောအရလုံလောက်သောအသိပညာရှိနေပြီလို့ကျွန်တော်တော့ခံယူပါရယ်အဲ့ဒီသံခိကြီးယောမတို့ရဲ့အာနာဆိုးမိုးသောကာလမှာပင်ဖြင့်သံခိယောမတို့ရဲ့အာနာဆိုးမိုးသောကာလမှာပင်ဖြင့်အဖဖျားသခင်ရဲ့ပြုပြင်စီရင်တော်မူခြင်းအဖြစ်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကယ်တင်ခြင်းကျေးဇူးတော်ဂရုဏာတော်သက်စွန့်မေတ္တာတော်နဲ့အပြစ်လူပေါင်းကိုထုံမွှန်းရစ်ပတ်ခဲ့ပြီးပြီကျေးဇူးပြုပြီးပြီဆိုရင်ဘာများလိုအောင်မှလဲလို့ကျွန်တော်ကမေးချင်ပါရယ်ပြေဆုံးခြင်းအလွန်ရှိလာတဲ့နှုတ်ကပတ်တော်တွေအရဒီကေတင်ရှင်ဟာအပြစ်ကလွတ်ပိုင်တယ်ကေတင်ချင်းကျေးဇူးကိုလူသားတွေကိုပြုနိုင်တယ်သာဝရအသက်ကိုလူသားတိုင်းကိုပေးနိုင်တယ်ဆိုရင်ဒါဟာပြီးစရန်ဖြစ်နေပါပြီကျွန်တော်တို့လူပေါင်းလောကလူသားတွေအဖို့တိတဲ့ဘာများကြီးကြီးလိုတာရှိသေးလို့တုံးသူ့ရဲ့ကကလာတရားစီရင်ခြင်းသူ့ရဲ့ကြွလာအုပ်စိုးတော်မူခြင်းဆိုရကိုကိုဟာဆုတောင်းလျက်စောင့်နေုံတသက်ပဲကေတင်ချင်းရဲ့ကြောက်ဖြစ်ပါတယ်လို့ကြံအမျိုးမျိုးကဖော်ပြထားတဲ့သခင်စီမှာကိုယ့်ဝိညာဉ်ကိုနေရာကျစေဖို့သူနဲ့အတူမခွဲမခွာအသက်ရှင်ဖို့သာအဓိကဖြစ်နေပြီလို့လည်းကျွန်တော်ပြောချင်ပါတယ်။ဒါကိုကျွန်တော်တို့အဖို့အခုလိုဗျာဒိတ်တွေမထွန်းကားခင်အချိန်ကလေးကရှေးမဆွကလေးကအာနာရှင်ဘရင်ကြီးဒါဝိဒ်လိုလူမျိုးကတောင်မှသူ့ရဲ့လင်္ကာတွေအဖြစ်သွန်သင်ခဲ့ပေးပြီလို့လည်းကျွန်တော်ခံစားမိပါတယ်။မှန်ပါတယ်။ဆာလံတီချင်းတွေမှာဘုရားသခင်နဲ့အတူရှိလို့လှပါ၏။ပြာဒကိနှင်းသာနေပြရစီဆိုတဲ့လင်္ကာတွေးဟာဒါဝိဆက်ဆူခဲ့တာဒုနေတွေဖြစ်ပါတယ်မိမိရနိုင်လောက်အောင်ပဲလို့လည်းကျွန်တော်ဆိုချင်ပါတယ်ဆက်ရှိခုမြောက်သောဆာလံရဲ့အစမှဆိုရင်လေအိုးထာဝရဖေဟာအကျွန်ုပ်ဤခွန်အားဗလဒီဟုသောကိုတော်ကိုအကျွန်ုပ်ချစ်ပါ၏ထာဝရဖေဟာသည်ငါဤကြောက်ငါဤမြို့ယိုငါကိုကယ်လွတ်သောသခင်ငါဤဖေဟာငါကိုးစားသောအစွန်းတတ္တိငါဤအကွယ်အကားငါကိုကယ်တင်သောဥကြောင့်ငါဤရေလိုက်ဖြစ်တော်မူ၏ချီးမွမ်းအပ်သောထာဝရဘုရားကိုငါတောင်းလျှောက်၍ယံသူတို့လက်မှကယ်တင်ခြင်းသို့ရောက်၏တဲ့တခါအဲ့ဒီကြမ်းမှာပဲဏိဂုံးကြပြန်တော့အငယ်46ကနေ48အတွင်းမှာအခုလိုတွေ့နိုင်ပါ रे ထာဝရဘုရားသည်အသက်ရှင်တော်မူသည်ဖြစ်၍ငါဤကြောက်၌မင်္ဂလာရှိပါစေတည်းငါကိုကယ်တင်တော်မူသောဘုရားသခင်၌ချီးမြှောက်ခြင်းရှိပါစေတည်းငါပဲ၌တရားစီရင်၍တရားသဖြင့်စီရင်၍လူစုတို့ကိုငါအောက်မှနှိမ်ချသောသူကားဘုရားသခင်ပေသည်ယံသူတို့လက်မှငါကိုကယ်လွတ်တော်မူ၏အကျွန်ုပ်တစ်ဖက်၌ထသောသူတို့အပေါ်သို့ကိုတော်သည်အကျွန်ုပ်ကိုမြောက်တင်၍လူယူဖြစ်စည်းတတ်သောသူ၏လက်မှကယ်လွတ်တော်မူ၏ထို့ကြောင့်အိုးထာဝရဘုရားအကျွန်ုပ်သည်တပါးမျိုးသားတို့တွင်ကျေးဇူးတော်ကိုချီးမွမ်း၍နာမတော်ကိုထောမနာပြုခြင်းဆိုပါမည်တဲ့ဟုတ်ပါတယ်ဒါဟာအခုဒံယေလမပေါ်ထွန်းခင်ဒီအနာဂတ်ဗျာဒိတ်ဒီမပေါ်ထွန်းခင်နှစ်ပေါင်းများစွာအချိန်ကလေးကယုံကြည်ခြင်းရဲ့သူရဲ့ကောင်းကြီးဒါဝိမင်းကြီးဆက်ဆူခဲ့တဲ့ကယ်တင်ရှင်သခင်ဖြစ်သောကြောက်ကိုတောင့်တခြင်းဆာလံဒီပဲဖြစ်ပါတယ်။တခါ28ခုမြောက်သောဆာလံရဲ့အစမှလည်းအခုလိုတွေ့နိုင်ပါတယ်။အကျွန်ုပ်ဤကြောက်ဖြစ်တော်မူသောထာဝရဘုရားကိုတော်ကိုအကျွန်ုပ်ဩဟစ်ပါ၏မထူးဘဲနေတော်မမူပါနှင့်မထူးဘဲနေတော်မူလျှင်အကျွန်ုပ်သည်သင်ချိုင်းတွင်တဲ့သို့ဆင်းသောသူကဲ့သို့ဖြစ်ရပါမည်တဲ့မရှင်းဘူးလားအဲ့ဒီတိုင်ပါပဲ65ခုမြောက်သောဆာလံတီချင်းဤတန်းကလေးကိုကြတော့ယုံကြည်သူအသင်းတော်တွေဟာဥပုံနေတွေမှာမဖြစ်မနေရွတ်ဆိုနေကြဖြစ်တဲ့အတွက်ကြောင့်ဆွဲလန်းနှစ်သက်လို့တောင်းနေကြသေးတယ်ဆိုတာကိုကျွန်တော်တင်ပြခြင်းပါတယ်ဟုတ်ပါတယ်လာကြထာဝရဘုရားအားရှင်လန်းစွာတီချင်းဆိုကြကုန်အံ့ငါတို့သည်ကဲတင်ချင်းတို့ရောက်ရာကြောက်ကိုကျူအေးကြကုန်အံ့တဲ့မိ쇠အပေါင်းတို့ဒံယေလဆိုတဲ့ဣသရေလလူငယ်ကလေးဟာတကယ်တော့အဲ့ဒီခေတ်ကဘာဘူးလုံဒေသကံပညာရှင်တွေကိုတောင်မှအသက်ကနေကဲတင်ပေးလိုက်တာနဲ့လေအတူတူပဲလို့ကျွန်တော်ဆိုချင်ပါ रे စိတ်အင်မတန်လှုပ်ရှားလွယ်လွန်းလှတဲ့နေပုခတ်နေစာဟာဘာဘူးလုံပညာရှင်တွေကိုအကုန်ဆွဲထုတ်ဖို့အမိန့်ပေးပြီးသားပါဒံယေလတို့အဖွဲ့ကိုတောင်းမှဖမ်းဖို့အစီအစဉ်ရှိခဲ့တယ်ဆိုတာကိုလေကျွန်တော်တွေ့ခဲ့ရပြီဖြစ်ပါတယ်အခုတော့ ဘာဘူးလုံဘရင်ကြီးနေပုခတ်နေစာရဲ့အင်မတန်ခက်ခဲနဲ့နေတဲ့အိမ်မက်ရဲ့အ내အတိတ်ဘဲတွေကိုလေပြည့်ပြည့်စုံစုံသိရပြီးချိန်မှာဒံယေလကိုထိတ်တန်းရာထူးကြီးပေးတယ်။တခါကြံတဲ့ငွေချင်းတွေကိုလေချမ်းမထားပါနဲ့ဆိုပြီးတော့ဒံယေလကပြောတဲ့အခါကျတော့သူ့ငွေချင်းတွေကိုပါအေယာမရာထူးကြီးတွေနဲ့ဒီဘရင်ကြီးဟာရာထူးတွေခန့်အပ်ပေးလိုက်ပါတယ်။ဒံယေလရဲ့ရာထူးဟာဘာဘူးလုံနိုင်ငံတွင်ဝန်ကြီးပြီးတော့ဘာဘူးလုံပညာရှိတို့ကိုအုပ်စိုးသောဝန်အရာမှခန့်ထားလိုက်တဲ့ဆရာကိုကျွန်တော်တွေ့ခဲ့ကြပြီဖြစ်ပါတယ်။ဟုတ်ပါတယ်။ဒံယေလအနာဂတ်ကျမ်းရဲ့အခန်းကြီး1ဤကုန်းပိုင်းဟာအခုလိုဖော်ပြထားပါတယ်။ဒံယေလကိုချီးမြှောက်ဖြင့်များစွာသောဆုလတ်တပ်ပကာတို့ကိုပေး၍ဘာဘူးလုံနိုင်ငံတွင်ဝန်ကြီးအရာ၌၎င်းဘာဘူးလုံပညာရှိတို့ကိုအုပ်စိုးသောဝန်အရာ၌၎င်းခန့်ထားတော်မူ၏။ထိုအခါဒံယေလသည်သရော်ဦးတင်သောကြောင့်မင်းကြီးသည်ရှာဒရက်မေရှက်အဘေဒနီဂောတို့ကိုဘာဘူးလုံနိုင်ငံတွင်ဝန်အရာ၌ခန့်ထားတော်မူ၏။ဒံယေလသည်နန်းတော်ဦး၌နေရလေ၏။ဒါရီဟာအလွန်အလွန်အရေးကြီးတဲ့အခြေခံသမိုင်းအဖြစ်မှန်တွေဖြစ်ပါတယ်။နေပုခတ်နေစာဆိုတဲ့ဘာဘူးလုံဘရင်ကြီးဟာဘာဘူးလုံခေတ်ကမိုးမျော်ပန်းဦးယင်ကြီးကိုတည်ထောင်ခဲ့သူ။အဲ့ဒီမိုးမျောပန်းဥယင်ကြီးဟာဒီကနေ့တဲ့အတိုင်းကပ္ပအံ့ဘွယ်ခုနှစ်ပါးထဲမှာတပါးအဖြစ်ပါဝင်နေတယ်ဆိုတဲ့တမိုင်းဖြစ်ရမှန်ကိုသိနာလေကြပွေရန်ကျွန်တော်တိုက်တွန်းအားပေးရင်းနဲ့ဒီကနေ့ဒံယေလအနာဂတိကျမ်းအခန်းကြီး3ကိုဆက်လက်တင်ပြပါရစေ။ဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်1မှ3တယံရောအခါနေပုခတ်နေစာမင်းကြီးသည်အမြင့်အတောင်60အနံ6တောင်ရှိသောရွှေရုပ်ထုကိုလှုပ်ပြီးမှဘာဘူးလုံကျေးလက်ဒုရလွင်ပြင်၌တည်ထားတော်မူ၍စောဘွားမြို့ဝန်စစ်ကဲတရားသူကြီးအခွန်တော်ဝန်တိုင်ပင်မှုမှမြို့စည်းနိုင်ငံတော်အရာရှိပေါင်းတို့သည်မင်းကြီးတည်ထားသောရုပ်တုကိုသာဓုအနုမောဒနာခေါ်သောပွဲသို့စုဝေးစေခြင်းကအမိန့်တော်ရှိ၍စောဘွားမြို့ဝန်စစ်ကဲတရားသူကြီးအခွန်တော်ဝန်တိုင်ပင်မှုမှမြို့စည်းနိုင်ငံတော်အရာရှိအပေါင်းတို့သည်စုဝေးရောက်လာ၍တည်ထားတော်မူသောရုပ်တုရှိမှရက်နေကြ၏တော်တရှင်မိတ်ဆွေအပေါင်းတို့အခုအခန်းကြီး3ဟာဆိုရင်ဖြင့်နေပုတ်ခတ်နေစာဆိုတဲ့အာနာပိုင်ဘရင်ကြီးရဲ့သဘာဝအကျင့်စရိုက်တွေ့ကိုအများကြီးတွေ့ရမယ်ကြံပဲဆိုတာကိုအစပိုင်းမှာကတည်းကကျွန်တော်ရိပ်စားမိနိုင်တော့ပါပြီ။မာနကြီးတယ်ဇွတ်သမားဖြစ်တယ်ဖျားသခင်ကိုသိတဲ့ကြားတွေကပဲဖျားသခင်ကိုကိုးကွယ်ခြင်းတဲ့နှဲ့ယုတ်တုတ်ကူတာကြိုက်တဲ့ယုတ်ဝါဒသမားကြီးတူဖြစ်တယ်ဆိုတာကိုမြင်နိုင်ပါပြီ။အတောင်60သို့မဟုတ်အမြင့်ပေ90ပြီးတော့6တောင်သို့မဟုတ်9ပေအနံရှိတဲ့ရုပ်ထုကြီးကိုရွှေနဲ့တိဆောက်တယ်တဲ့ကျွန်တော်ဒီနေရာမှာလူစိတ်တဗေဒသဘောနဲ့စဉ်းစားလိုက်မယ်ဆိုရင်တော့အိမ်မက်ကြီးအရာသူ့ရဲ့ဘုံတကူတော်တွေကိုဒံယေလကတဆင်ကြားရတယ်အိမ်မက်ထဲကရုပ်ထုကြီးရဲ့ရွှေစင်ခေါင်းပိုင်းဟာလေသူ့ရဲ့အာနာစက်ကိုကိုစားပြုထားတယ်ဆိုတာကိုဒံယေလကရှင်းပြလိုက်တော့သူဟာဘဝင်မှာလေဟတ်သွားပြီတော့ငါဟာရွှေအကြီးကြီးဘာလားဆိုတဲ့အတွေးမျိုးနဲ့မိုးမမြင်လေမမြင်ဖြစ်သွားပြီဒါကြောင့်မလို့ဒီရုပ်ထုကြီးကိုတီစေတာပဲဖြစ်ရမယ်ဆိုတာကိုကျွန်တော်လွယ်လင့်တကူအဖြေထုတ်နိုင်ပါ रे အဲ့ဒါကြီးကိုသူဟာသူ့ရဲ့ဘာဘူးလုံမြို့တော်ကြီးနဲ့မလှမ်းမကန်းလို့ခံမှန်းရတယ်ဒုရလွင်ပြင်းဆိုတဲ့လွင်ပြင်းကြီးပေါ်မှာတီထားပြီတော့ပဝန်းကျင်အရရကလူတွေမြင်သာအောင်ထောင်ထားလိုက်တယ်ပြီးတဲ့နောက်သူ့ရဲ့ကိုလိုနီနန်းတော်အစိုးရအာဏာပိုင်အဖွဲ့အစည်းကလူတွေတောင်တောင်ကြီးခေါင်းဆောင်တွေအကုန်လုံးကိုအဲ့ဒီရုပ်ထုဖွင့်ပွဲအခမ်းအနားကိုတက်ရောက်စေတယ်ဆိုတာကိုတွေ့ရပြန်ပါလေအမှန်တော့ဒီရုပ်ထုကိုကိုးကွယ်ခြင်းဟာအခြားသောနတ်ဖျားများကိုကိုးကွယ်တာတက်တောင်မှပို့ပြီးတော့ကြီးကျယ်တဲ့သဘောထားပါဝင်ပါလေအဲ့ဒါကတော့သူ့ကိုကိုးကွယ်ခိုင်းတဲ့သဘောမျိုးဖြစ်နေလို့ပါဟုတ်ပါတယ်သူ့ရဲ့လက်အောက်နိုင်ငံတကာကဘရင်ကန်တွေမှုမှတ်တွေဟာလေအဲ့ဒီဧည့်သည်တော်တွေကြားထဲမှာပါဝင်မှသိကြပါလေဒါကိုတော့ရွှေရုပ်ကြီးရဲ့အမှုမောဒနာပြုအခမ်းအနားမြင်ကွင်းအဖြစ်အခုလိုဆက်ပြီးတော့နားဆင်ကြည့်ရင်းနဲ့အဖြေရရှိလာမှာပါအငယ်၄ကနေဆက်ပြီးတော့ဖတ်ဖို့ရှိပါတယ်သို့တော်လည်းအငယ်၂ထဲကအပိုင်းခကိုပါယူပြီးတော့ဆက်လက်တင်ပြပါရစေနိုင်ငံတော်အရာရှိအပေါင်းတို့သည်မင်းကြီးတည်ထားသောရုပ်တုကိုသာဓုအမှုမောဒနာခေါ်သောပွဲသို့စုဝေးစေခြင်းဟာအမိန့်တော်ရှိ၍စောဘွားမြို့ဝန်စစ်ကဲတရားသူကြီးအခွန်တော်ဝန်တိုင်ပင်မှုမှမြို့စည်းနိုင်ငံတော်အရာရှိအပေါင်းတို့သည်စုဝေးရောက်လာ၍တည်ထားတော်မူသောရုပ်ထုရှေ့မှရက်နေကြ၏ထိုအခါသံတော်စင်တယောက်ကအသီးသီးအခြားကြသောဘာသာစကားကိုပြောသောလူအမျိုးမျိုးတို့တဘိုးခရာစောင်းပလွေတယောပတ်သာအဆရှိသောတူရိယာမျိုးတီးမုတ်ချင်းအဖန်ကိုကြားသောအခါနေပုခတ်နေစာမင်းကြီးတည်ထားတော်မူသောရွှေရုပ်ထုကိုပြတ်ဖို့ကိုးကွယ်ရကြမည်။ မပြတ်ဝမကိုးကွယ်ဘဲနေသောသူမည်သည်ကိုမီးလောင်လျက်ရှိသောမီးဘုတဲသူချက်ချင်းချပစ်စီဟုအမိန်တော်မြတ်ရှိသည်ဟုဟစ်ကြော်၏ကြားရပါပြီနော်ထိတ်တန်းအလွှာတစ်ခုလုံးကိုဖိတ်ပြီးတော့အဲ့ဒီရုတ်ထုရှိမှတန်းစီပြီးတော့ရက်တန်စီတယ်တူရိယာတွေအမျိုးမျိုးကနေပြီးတော့သူတို့ဘာဘူးလုံနိုင်ငံတော်တီချင်းကိုလည်းမှုတ်လိုက်ကြရောအကုန်လုံးဥချဝတ်ပြုကြရမယ်တဲ့မိတ်ဆွေအပေါင်းတို့ဒီအချက်တွေဟာသေချာစဉ်းစားကြည့်လိုက်တော့ကျွန်တော်တင်ပြခဲ့တဲ့အတိုင်းကဘာဦးကြံတုံးကမြင်ခဲ့ရတဲ့ဘာပုလုံရှေ့ခေတ်အတိုင်းဖြစ်နေပြီမဟုတ်ဘူးလားပထမဦးဆုံးဖျားသခင်ကိုထပုံကန်တဲ့အဖွဲအစည်းကြီးလေသမိုင်းအစမှကတည်းကအဖဖျားသခင်ကိုထောင်ထားချာနာခဲ့သောလူအဖွဲအစည်းရဲ့ခေါင်းဆောင်ကြီးတယောက်ရဲ့လူရက်မျိုးကိုအခုနေဘုတ်ခတ်နေစာလောက်လိုက်ခြင်းပဲအပြစ်သမိုင်းသာဖြစ်တဲ့လူသမိုင်းရဲ့အနှစ်ချုပ်ကိုဒိုင်းငနဲ့ဖော်ပြလိုက်တာပဲမဟုတ်ဘူးလားလို့ကျွန်တော်တွေးမိပါတယ်ဒါကိုပြီးခဲ့တဲ့သင်ခန်းစာမှာဒုံကလေးကလည်းကျွန်တော်ရှင်းပြခဲ့ပြီးပါပြီ။အခုထပ်ပြီးတော့ရှင်းရအောင်တော့မှာပါ။နောအေးခင်မှာရေလွှမ်းမှုပြီးတော့လူအပြစ်မျိုးဆက်ဟာအသစ်ထပ်ပြီးတော့ပေါ်ထုံးခွင့်ဖျားသခင်ပေးတယ်။ဘာမှမထူဘူး။ရေလွှမ်းမှုခင်တုံးကအပြစ်မျိုးအတိုင်းပဲအမျိုးငုတ်အတိုင်းပဲခစ်တစ်ကိုပြန်ပြီးတော့စားတယ်။နတ်ဖျားတွေကိုကိုးကွယ်ဖို့ရန်အတွက်မိုးမျော်စင်းမြင့်ကြီးကိုဆောက်တယ်။လူဆိုတဲ့အဖွဲအစည်းမှာလောကအာဏာနဲ့အန်တူဘုဖျားသခင်ကိုပြန်ပြီးတော့ခုခံထောင်ထားခြားနာဖို့စပြီးတော့ကြိုးစားတယ်။ဒါကြောင့်လေအဲ့ဒီလူတွေကိုကဘာအနှံ့ဖျားသခင်ဟာခွဲပစ်ခဲ့တယ်။လူမျိုးနဲ့ဘာသာစကားအသီးသီးပြောင်းလဲပြောကြစေဆိုပြီးတော့လူသားတွေစိတ်ဝုန်းမကွဲကွဲအောင်ဖျားသခင်အမိန်ပေးပြီးတော့ကဘာအနှံ့ပြတ်နှံ့စေခဲ့တယ်ဆရာတွေကိုကဘာဦးကျန်းအခန်းကြီး7မှာရှင်းနေအောင်ကျွန်တော်တို့ပြန်ပြီးတော့တွေ့ရပြီးဖြစ်ပါတယ်။မြေကြီးသားအပေါင်းတို့သည်ဘာသာတစ်မျိုးသည်စကားတစ်မျိုးသည်ရှိကြသည်ဖြစ်၍အရှိမျက်နာမှခရီးသွားသဖြင့်ရှိနာပြည်၌မြေကြီးအရက်ကိုတွေ့၍နေရာချကြ၏သူတို့ကလည်းလာကြအုတ်လုတ်၍ခိုင်မာစွာဖုတ်ကြဂုံအံ့ဟုတယောက်ကိုတယောက်ပြောဆိုကြ၏ထို့သောကြောက်အရာ၌အုတ်ကို၎င်းတရွတ်အရာ၌ရေညှိတစ်မျိုးကို၎င်းရပြီလျင်လာကြမြေကြီးတစ်ပြင်လုံး၌အရက်ရက်ကွဲပြားမည်ဆိုရင်၍မြို့ကို၎င်းမိုးကောင်းကျင်သို့မှီသောရဲရိုက်ကို၎င်းတီလုတ်သဖြင့်ကြော်သောကိတ်တိရှိစေခြင်းဟာပြုကြဂုံအံ့ဟုပြောဆိုကြ၏ထို့သောလူသားတို့တီလုတ်သောမြို့နှင့်ရဲရိုက်ကိုကြည့်ရှုခြင်းဟာထာဝရဘုရားသည်ဆင့်သက်တော်မူ၏ထာဝရဘုရားကကြည့်ရှုလောလူတစ်မျိုးသည်စကားတစ်မျိုးသည်ရှိပြီဖြစ်၍သူတို့သည်ဤအမှုကိုအမှုပြုကြ၏ယခုကြံစီသမျှတို့ကိုအစီအတာမရှိသူတို့ပြုကြလိမ့်မည်လာကြဆင့်သက်ကြကုန်အံသူတို့သည်အချင်းချင်းနားမလည်စေခြင်းဟာသူတို့စကားကိုရှုတ်ထွေးကြကုန်အံ့ဟုမိန့်တော်မူ၏သူတို့ထာဝရဘုရားသည်သူတို့ကိုမြေကြီးတစ်ပြင်လုံး၌အရရက်ကွဲပြားစေတော်မူသဖြင့်သူတို့သည်မြို့ကိုမတီးဘဲနေကြ၏တို့ဖြစ်၍ထိုမြို့၌ထာဝရဘုရားသည်မြေကြီးသားအပေါင်းတို့၏စကားကိုရှုတ်ထွေး၍သူတို့ကိုမြေကြီးတစ်ပြင်လုံး၌အရရက်ကွဲပြားစေတော်မူသောကြောင့်ထိုမြို့သည်ဘာပုလုံမြို့ဟု၍တွင်သတည်းတဲ့ကဲအဲ့ဒီအတိတ်ကအရေးအတိုင်းပဲအခုနေပုခတ်နေစာလုပ်ပုံတွေဟာတစ်ဖြတ်တည်းတူနေပြီမဟုတ်ဘူးလားတန်းစီဘာဘူးလုံတချင်းလဲတီးရောအလုံးဝိုင်းပြီးတော့ရှ िख ိုးကြတဲ့ဘာဘူးလုံကဘာမှာငါရဲ့ဥဆောင်မှုအောက်ကနေပြီးတော့လူတိုင်းတသွေးတသံတမိတ်တောဩစာတဲ့နာခံပြီးတော့ဘာဘူးလုံစိတ်ဓာတ်ကိုမွေးကြဆိုတဲ့သဘောပဲမိတ်ဆွေအပေါင်းတို့ဒီအထိဆိုရင်ဘာဘူးလုံဘယင်ကြီးနေပုတ်ကနေစာရဲ့စိတ်ဓာတ်တွေဟာ1စိတ်လှုပ်ရှားလွယ်တယ်2မမာနကြီးတယ်3တကိုးအာနာကိုမမော်တယ်4အဖဖျားသခင်ကိုရဲရဲကြီးဆန့်ကျင်နေတယ်ဆိုတာတွေ့ကိုအခုအပိုင်းမှာထင်းထင်းရှားရှားတွေ့ရပြီလို့ကျွန်တော်ဆိုချင်ပါ रे အဲ့ဒီရုပ်ထုကြီးကိုကိုးကွယ်ရမည်ဆိုတဲ့သဘောဟာလွင်ပြင်တစ်ခုထဲမှာတိဆောက်ချင်းဖြစ်တယ်ဆိုတော့ဒီအခမ်းအနားပြီးရင်အဲ့ဒီခေတ်အခါမှာတော့ဘာပုလုံဩဇာကနိုင်ငံကလူတွေအများကြီးဟာလေဆက်လက်ပြီးတော့လာရောက်ဥညွတ်ကြရမှာပဲဆိုတာဟာရှင်းနေပါ रे နေပုခ္ခနေစာဟာဒီရုတ်တုကိုးကွယ်မှုနဲ့ပတ်သက်ပြီးတော့ဘလောက်ထိအကဲဆက်သွားတယ်ဆိုတာကိုတော့အငယ်9နဲ့6ဟာဖော်ပြထားပါတယ်။တဘိုးခရာစောင်းပလွေတယောပတ်သာအစရှိသောတူရိယာမျိုးတီးမှုတ်ခြင်းအဖန်ကိုကြားရသောအခါနေပုခ္ခနေစာမင်းကြီးတီးထားတော်မူသောရွှေရုတ်တုကိုပြတ်ဝတ်ကိုးကွယ်ရကြမည်။မပြတ်ဝတ်မကိုးကွယ်ဘဲနေသောသူမည်သည်ကိုမီးလောင်လျက်ရှိသောမိဘတဲသို့ချက်ချင်းချပစ်စေဟုအမိန်တော်မြတ်ရှိသည်ဟုဟစ်ကြော်၏မိတ်ဆွေအပေါင်းတို့ဒီအမိန်တော်အဖန်ဟာဘာပုလုံဘယင်ကြီးရဲ့စိတ်ဓာတ်အခြေအနေကိုရှင်းနေအောင်ဖော်ပြနေပါ रे စောစောပိုင်းအိမ်မက်ကိစ္စတုံးကအပြေမပေးနိုင်တဲ့လူတွေကိုသတ်စေဆရာဟာအလျှော့အတင်းရှိခဲ့ပါသေးတယ်အခုကိစ္စမှာကတော့လက်ငင်းအပြတ်ရှင်းရမယ့်သဘောထားမျိုးတွေကိုပြတ်သားရှင်းလင်းစွာမြင်နေရပါပြီ ဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်9ထို့ကြောင့်လူအပေါင်းတို့သည်တဘိုးခရာစောင်းပလွေတယောပတ်သာအစရှိသောတူရိယာမျိုးတီးမုတ်ခြင်းအသံကိုကြားသောအခါအပီးသည်အခြားကြသောဘာသာစကားကိုပြောသောလူအမျိုးမျိုးအပေါင်းတို့သည်ပြတ်ဝ၍နေပုခတ်နေစာမင်းကြီးတီထားသောရွှေရုပ်ထုကိုကိုးကွယ်ကြ၏ကဲဘာဘူးလုံရဲ့ဩဇာအာဏာတကိုးကတော့မိုးတောင်ပြန်နေမတက်ဖဲဆိုတာကိုကျွန်တော်တို့တွေ့ရပါပြီ ready 1 2 3ဆိုပြီးတော့တူရိယာအမျိုးမျိုးကပြဲကနေလေအသံထွက်လာရောဘာသာစကားအမျိုးမျိုးနဲ့လူအမျိုးမျိုးတို့ဟာကာကနေထိုင်ချလိုက်ပြီးတော့ရွှေရုပ်ထုကြီးကိုဥချဝတ်ပြုကြရပါလေရောတဲ့ဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်8နဲ့9ထိုအခါခါလဒဲလူအချို့တို့သည်နေပုခတ်နေစာမင်းကြီးထံတော်သို့ချင်းကပ်လျက်အရှင်မင်းကြီးအသက်တော်အစဉ်အမြဲရှင်ပါစေမိတ်ဆွေအပေါင်းတို့အခန်းကြီး2မှာတုန်းကလေတခြားဝန်ကြီးတွေဟာနေပုခတ်နေစာမင်းကြီးကိုအဲ့ဒီအတိုင်းပဲမြှောက်ပေးခဲ့တာကိုမိတ်ဆွေတို့မှတ်မိကြပါစားအခုလဲလာပြန်ပြီနော်ခါလဒဲလူအချို့တို့သည်နေပုခတ်နေစာမင်းကြီးထံတော်သို့ချင်းကပ်၍အစင်မင်းကြီးအသက်တော်အစင်အမြဲရှိပါစေတဲ့ဒီတစ်ခါမြှောက်ပေးတာကတော့ပထမပိုင်းတုန်းကဝန်ကြီးတွေမြှောက်ပေးတာတဲ့ပို့ပြီးတော့ဆိုးတဲ့အချက်ပဲလို့ကျွန်တော်ကတွေးဆပါတယ်ဟုတ်ပါတယ်အဲ့ဒီလိုမြှောက်ပေးပြီးရင်သွေးချောင်းစီးလောက်အောင်ဘယင်ကြီးလူသတ်မှုတွေကျူးလွန်ဖို့ဘယင်ကြီးကိုသူတို့ဆက်ပြီးတော့မြှောက်ပေးကြတော့မှာပါမိတ်ဆွေအပေါင်းတို့နေပုခတ်နေစာဘယင်ကြီးဟာသူ့ရဲ့ထောက်လှမ်းရေးတွေကိုအဲ့ဒီဒုရလွင်ပြင်အထက်စီးကနေပြီးတော့စောင့်ကြည့်ခိုင်းထားဟန်လက္ခဏာတူပါတယ်သူရဲ့ဩဇာအာဏာကိုဒီရုပ်ထုဖွင့်ပွဲကိုရောက်ရှိလာတဲ့နိုင်ငံသားတွေတဲကဘသူတွေများဆန့်ကျင်နိုင်တယ်လေသူရဲ့တကောဩဇာအာဏာနဲ့အမိန့်တော်ကိုအမှန်တကယ်လူသားတွေအားလုံးဟာလိုက်မှလိုက်နာကြရဲ့လားဘသူတွေများသူ့ကိုကန္တကောစလုံနေတယ်လေဆိုတာကိုချောင်းကြည့်ခိုင်းထားတဲ့လက္ခဏာရှိဟန်တူပါတယ်အဲ့ဒီအထက်မှာဂျူးဣသရီလတဲကဒံယေလမပါဝင်မဲ့နဲ့သူ့အပေါင်းအသင်းအတွင်းဝန်အဆင့်လောက်မှာရှိနေတဲ့လူ၃ယောက်ပါဝင်နေပါတယ်။သူတို့၃ယောက်ဟာအခမ်းအနားကိုတော့တက်ရောက်ကြတယ်။ဒါပေမဲ့ဥမချကြဘူးဆိုတာကိုအခုလိုဆက်ပြီးတော့တွေ့ရပါတော့မယ်။ဇလန်းကိုပို့ပြီးတော့ရှင်းရှင်းလင်းလင်းနားလည်နိုင်အောင်လို့အငယ်၈ကနေစပြီးတော့အငယ်၁၂အထိတင်ပြပါရစေ။ထို့အခါခါလဒဲလူအချို့တို့သည်နေပုခတ်နေစာမင်းကြီးထံတော်သို့ချင်းကပ်လျက်အရှင်မင်းကြီးအသက်တော်အစဉ်အမြဲရှင်ပါစေ။တဘိုးခရာစောင်းပလွေတယောပတ်သာအစရှိသောတူရိယာမျိုးတီးမုတ်ခြင်းအဖန်ကိုကြားသောသူရှိသည်မတို့သည်ရွှေရုပ်ထုကိုပြတ်ဖို့ကူးကွယ်ရကြမည်မပြတ်ဖို့မကူးကွယ်ဘဲနေသောသူမြည်သည်ကိုမိလောင်လျက်ရှိသောမိဖို့တဲ့သို့ချပစ်စေဟုအမိန့်တော်များရှိပါ၏အရှင်မင်းကြီးကိုရောသည်ဘာဘူးလုံနိုင်ငံတွင်ဝန်အရာ၌ခံထားတော်မူသောယုဒလူရှာတဲ့မေရှက်အဘေဒနေကောအမည်ရှိသောသူတို့သည်အာနာတော်ကိုပမာဏမပြုပါကိုရောဤဖျားတို့ကိုဝတ်မပြုပါတီထားတော်မူသောရွှေရုပ်ထုကိုလည်းမကိုးကွယ်ပါဟုယုဒလူတို့ကိုအပြစ်တင်၍ရှောက်ထားကြ၏ရှင်းနေတာပါပဲမိတ်ဆွေအပေါင်းတို့အသက်အရွယ်ငယ်ငယ်ကလေးတွေနဲ့ဒံယေလမျက်နှာကြောင့်ယာရုတွေတက်နေကြတယ်အတွင်းဝန်ကလေးတွေဖြစ်နေကြတယ်ဆိုတော့အဲ့ဒီလူ၃ယောက်ဟာအခြားသောဘာဘူးလုံတွေရဲ့အမြင်ကတ္တာကိုခံရကြလိမ့်မယ်လို့ကျွန်တော်တက်ဆနိုင်ပါတယ်အဲ့ဒီအဆောင်ခါလဒဲထောက်လှမ်းရေးကြီးတွေဟာပွဲပြီးအောင်မဆောင်နိုင်ပါဘူးဖုတ်ပူမိတိုက်ဘယင်ကြီးစီကိုပြေးလာပြီးတော့တိုင်တန်းကြပါလေဘယင်ကြီးဘယင်ကြီးဘယင်ကြီးကတူရိယာတွေတီးတာနဲ့တပြိုင်နက်ရွှေရုပ်ထုကိုပြတ်ဖို့ကူကွယ်ရမယ်မကိုးကွယ်ရင်မကိုးကွယ်တဲ့လူတွေကိုမိဖို့ကြီးတဲ့မှာပြစ်ချပြီးတော့တတ်ရမယ်လို့မိန့်ပေးထားပါတယ်နော်အဲ့ဒီလိုအမိန့်ချမှတ်ထားတဲ့ဂျားတဲ့အရှင်မင်းကြီးအတွင်းဝန်ယာရုပေးထားတဲ့ရှာတဲ့မေရှက်နဲ့အဘေဒနီဂေါတို့ဟာအမိန့်တော်ကိုမနာခံဘဲနဲ့မရှိခိုးကြပါဘူးဖေဟာမကိုးကွယ်ကြပါဘူးခမညာဆိုပြီးတော့တိုင်လိုက်တာပါပဲဟုတ်ပါတယ်သိပ်ပြီးတော့သေစေခြင်းနေပါတယ်ရိုးရိုးတန်တန်အမိန့်ဖောက်ဖြစ်တယ်ဆိုတာမျိုးတောင်မဟုတ်ပါဘူးအရှင်မင်းကြီးကသက်စီဆိုပြီးပြောထတာမမေ့ပါနဲ့နော်ဆရာကဏိဒန်းပြုတ်ပြီးမှကြောက်တွန်းခြင်းဖြစ်နေတာရှင်းနေပါတယ်ကျမ်းစကားအရယုဒလူတို့ကိုအပြစ်တင်၍ရှောက်ထားကြ၏တဲ့ကျွန်တော်ရဲ့စိတ်ထဲမှာကတော့အဲ့ဒီခေအခြေအနေတွေမှာကလေးကလည်းအခုခေတ်အထိတရှိနေစေဖြစ်တဲ့ anti-semitism လို့ခေါ်တဲ့ဂျူးမုန်တီဆန့်ကျင်ရေးဝါဒကြီးဟာအကြီးအကျယ်ကောင်းထောင်နေပါပြီ။ဘယင်ကြီးကိုအထက်ကအတိုင်းဝိုင်းပြီးတော့တိုင်တဲ့နေရာမှာဗာဘူးလုံနေမြေကအခြားအရရမှာကျွန်ပြေးနေတဲ့ဂျူးတွေမကောင်းကြောင်တွေထော်လော်ကန့်လန့်လှုပ်တာတွေကိုပါထည့်ပြီးတော့ပြောကြလိမ့်မယ်။အစင်းမှာဘိန်းတက်ပြီးတော့စီထိုးလွတ်လိုက်လိမ့်မယ်လို့ကျွန်တော်ခန့်မှန်းမိပါတယ်။မိတ်ဆွေအပေါင်းတို့အခုဣသရေလလူပုဂ္ဂိုလ်၃ယောက်တို့ဟာအခုဘာဘူးလုံထောက်လှမ်းရေးတွေကြောက်တွန်းတယ်လို့ အရှင်မင်းကြီးရဲ့အာဏာတော်ကိုပမာဏမပြုတ်ပါဆိုတာမျိုးလုံးဝမဟုတ်နိုင်ပါဘူးသူတို့ရဲ့အာဏာရှင်အရှင်မင်းကြီးကိုသူတို့ဟာတခြားဘာဘူးလုံတွေတက်တောင်မှမလျော့နေသောတစ္ဆာရှိခဲ့တာကိုကျွန်တော်တို့ရှင်းလင်းပြတ်သားစွာတွေ့ခဲ့ရပြီးပြီလို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်ဒီဘုရင်မင်းကြီးစိတ်တစယောဂါဆွဲကတ်လောက်အောင်ဆိုးရွားတဲ့အိမ်မက်ကိုအပြေထုတ်နိုင်အောင်လုပ်ပေးတာဟာသူတို့သူတို့ပဲဝိုင်းပြီးတော့ဆူတောင်းပြီးတော့နောက်ဆုံးဒံယေလမှတစ်ဆင့်ဘုရားသခင်ရဲ့ဗျာဒိတ်တော်ရှင်းလင်းချက်အဖြစ်ဒီဘုရင်ကြီးယောဂကင်းပြောက်သွားရတယ်။ဒီဘုရင်ကြီးရဲ့စိတ်ဒစဝေဒနာကိုမဖြေရှင်းနိုင်တဲ့မူးမတ်တွေအကုန်လုံးသွေးချောင်းစီးမဲ့အခြေအနေဆိုးကနေသူတို့ကယ်တင်လို့လွတ်မြောက်ခဲ့ရတယ်လို့တောင်မှကျွန်တော်တို့တွေးနိုင်ပါတယ်။အခုလိုရွှေစင်ရုပ်ထုကိုမကိုးကွယ်နိုင်ခြင်းဟာဘာဘူးလုံရှင်ဘုရင်ကိုပမာဏမပြုတ်တာမဟုတ်။အသက်ရှင်တော်မူသောအဖဘုရားသခင်ကိုပမာဏပြုတ်ခြင်းကြောင့်သာလျှင်ဖြစ်တယ်ဘာဘူးလုံရှင်ဘရင်ကြီးကိုတော်လှန်ပုန်ကန်ခြင်းလို့မဟုတ်ဘာဘူးလုံရှင်ဘရင်တက်မကလောကအာနာဆက်အသီးသီးတို့ရဲ့အထက်မှာရှိတဲ့ဖန်ဆင်းတော်မူသောအဖဖျားသခင်တကောအနန္တရှင်ကိုကိုးကွယ်ရိုသေဥညွတ်ချင်းကြောင့်သာဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒံယေလအနာဂတ်ကျမ်းအခန်းကြီး3အခန်းငယ်73ကနေအခန်းငယ်30အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့